ယူကရိန်းအစိုးရနဲ့ရုရှားကျောတော်နောက်ခံပေးထားတဲ့တိချောက်ခွက်ထွေရေးဝါဒီတွေကြောင့်အကျဉ်းသားလေးလေးအစီအစဉ်တစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာလုပ်ဖို့ရှိပေမဲ့လဲလှယ်မဲ့အကျဉ်းသားစီးရင်ကိုအချောမတက်ရသေးဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။ဂါနေဂျာပဋိပက္ခအဆုံးသတ်ရေးအတွက် Normandy 4ဆိုတဲ့ယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီလေးနိုင်ငံကြားဒီဇင်ဘာလ9ရက်နေ့ကပါရီမြို့မှာလုပ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွင် All for All လို့ခေါ်တဲ့အကျဉ်းသားလက်လက်ရေးအစီအစဉ်ကိုသဘောတူညီချက်ရခဲ့တာပါ။အကျဉ်းသားလက်လက်ရေးအတွက်အချောသက်လှုပ်ဆောင်ရတာဟာဒီနှစ်ရဲ့အခက်အခဲဆုံးလုပ်ငန်းဖြစ်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ဒီချိန်လဲလှယ်မှုဖြစ်လာမယ်ဆိုရင်တော့ဒါဟာ6လအတွင်းဒုတိယအကြိမ်မြောက်အကျဉ်းသားလက်လက်တာဖြစ်ပါလိမ့်မယ်။ဒီမတိုင်ခင်နောက်ဆုံးတစ်ချိန်တုန်းကရုရှားနဲ့ယူကရိန်းကြားအကျဉ်းသားစုစုပေါင်းအယောက်80ကိုလဲလှယ်ခဲ့ပြီးဒါဟာစစ်ပွဲအချိန်လျှော့ချရေးမှာတိုးတက်မှုတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။2014ခုနှစ်မှာခရီးမီးယားဒေသကိုရုရှားကသူပိုင်နယ်အဖြစ်ထည့်သွင်းလိုက်ပြီးရုရှားကျောတော်နောက်ခံပေးထားတဲ့လက်နက်ကင်တွေကဒိုနက်စ်နဲ့လူဟန်စက်ဒေသတွေရဲ့တချို့အစိတ်အပိုင်းတွေအပါအဝင်ယူကရိန်းရှေ့ပိုင်းကိုထိန်းချုပ်လိုက်ခြင်းကလေးကအဲ့ဒီဒေသမှာတိုက်ပွဲတွေစတင်ခဲ့ပြီးလူပေါင်း13,000ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။